မင်္ဂလာပါခင်ဗျာမမသားသားစကားများစီစဉ်ရကျေးဇူးပါတယ်လွတ်တော်အတွင်းမှာစစ်တပ်က25ရာခိုင်နှုန်းပါဝင်နေတာဟာတပ်ကနေအာဏာပြန်မသိမ်းဖို့ရည်ရွယ်ထားတာဖြစ်ပြီးတိုင်းပြည်တည်ငြိမ်အေးချမ်းမှုမရှိရင်စစ်တပ်ကအာဏာသိမ်းရမှာဖြစ်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရပြောလိုက်ပါတယ်ဒီဇင်ဘာ16ရက်နေ့ကရန်ကုန်မြို့မီကာဆာဟိုတယ်မှာပြုလုပ်တဲ့ရွေးကောက်ပွဲကော်မရှင်နဲ့ရုပ်ရှင်ကိတာအနုပညာရှင်တွေတွေ့ဆုံပွဲမှာအခုလိုပြောလိုက်ရတာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ကတိုင်းပြည်တည်ငြိမ်အေးချမ်းနေသမျှစစ်တပ်ကအာဏာသိမ်းစရာမလိုတဲ့အကြောင်းမတည်ငြိမ်မအေးချမ်းဖြစ်လာရင်စစ်တပ်ကအာဏာသိမ်းရမှာဖြစ်ကြောင်းအဲ့ဒီအတွက်တည်ငြိမ်အေးချမ်းအောင်ဖွံ့ဖြိုးတိုးတက်အောင်နိုင်ငံရေးပါတီတွေကဆောင်ရွက်ကြရမှာဖြစ်ကြောင်းတည်ငြိမ်အေးချမ်းအောင်ဖွဲ့စည်းပုံအခြေခံဥပဒေပေါင်းတွေကနေစစ်တပ်က25ရာခိုင်နှုန်းပါနေတာဖြစ်ပြီးအာဏာပြန်မသိမ်းနိုင်အောင်အာဏာပြန်မသိမ်းဖြစ်အောင်လွှတ်တော်ထဲမှာဝင်ပြီးထိမ့်ပေးတဲ့သဘောပါဝင်တာဖြစ်တယ်လို့ဥတင်အေးကပြောခဲ့ပါတယ်ဒီမိုကရေစီရေချိန်မြင့်လာတာနဲ့စစ်တပ်ဟာ25ရာခိုင်နှုန်းကနေထွက်သွားရမှာဖြစ်တဲ့အကြောင်းလဲဥဒင်ရအဲ့ဒီအခမ်းအနားမှာပြောခဲ့ပါတယ်ခင်ဗျာ NLD ပါတီကတောင်းဆိုတဲ့၄ပွင့်ဆိုင်နဲ့ပြည်အောင်စုလွတ်တော်ကဆုံးဖြတ်ခဲ့တဲ့6ပွင့်ဆိုင်ဆွေးနွေးပွဲတွေဟာအနှစ်သာရအားဖြင့်တူညီတဲ့အကြောင်းဒီဇင်ဘာ13ရက်နေ့ကရန်ကုန်တော်ဝင်နှင်းစီခန့်မှာကျင်းပတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုကော်မတီအစည်းအဝေးမှာတောင်းဆန်းစုကြည်ကပြောလိုက်ပါတယ်ဒါပေမဲ့ဒီလို၄ပွင့်ဆိုင်6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးတွေဖြစ်မလာအောင်လမ်းကြောင်းလွှဲတာတွေကိုလည်းကန့်ကွက်တယ်လို့တောင်းဆန်းစုကြည်ကပြောကြားခဲ့ပါတယ်
ဒီတော့အတွင်းကနေတော့ဖောက်ပွင့်ဆိုင်ဆိုတဲ့သဘောနဲ့အဖြစ်ပြုပြီးတော့အားလုံးကသဘောတူတဲ့ဥစ္စာကိုလည်းကျွန်တော်တို့ထောက်ခံပါတယ်။ဒါဖြစ်လို့လည်းဆိုတော့သဘောထားအရမကွာပါဘူး။ကျွန်တော်တို့လေးပွင့်ဆိုင်တောင်းဆိုတဲ့သဘောတရားကြီးသဘောထားနဲ့ဒီတော့အတွင်းမှာဖောက်ပွင့်ဆိုင်တောင်းဆိုတဲ့သဘောထားများဟာတူညီမှုရှိတယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ဒါကိုလည်းလက်ခံနိုင်ပါတယ်။ဒါပေမဲ့ဒီလိုဖြစ်ရောက်မဲ့ဆွေးနွေးပွဲတွေမဖြစ်အောင်လို့အမျိုးမျိုးလမ်းလွဲဖို့လမ်းလွဲဖို့လုပ်တဲ့ခြေလမ်းတွေတော့ကျမတို့အနေနဲ့လုံးဝကျမတို့ဒါကိုအားမပေးပါဘူးမထောက်ခံပါဘူ
းတရားစွဲဆိုချက်တွေကိုဥပဒေအရအထူးကြေလွှာတင်လျှောက်လဲဖို့ရောက်ရှိလာတဲ့သူကိုအာမခံညင်းပြီးတခါတည်းဖမ်းဆီးလိုက်တာဟာအာဏာပိုင်တွေကလိန်ခေါ်ပြီးတော့ဖမ်းဆီးလိုက်တာနဲ့တူတယ်လို့ NLD ပြန်ကြားရေးအဖွဲ့ဝင်ဖြစ်ကရက်ဆိုင်ခံထားတဲ့စာရေးဆရာထင်လင်းဦးကပြောလိုက်ပါတယ်ဒီဇင်ဘာ19ရက်နေ့ကသာသနာညှိနှိုင်းစေမှုဘာသာသာသနာပေါ်စော်ကားပုတ်ခတ်ပြောဆိုမှုတွေနဲ့ချောင်းဦးမြို့နယ်တရားရုံးမှာပထမဆုံးချိန်ရုံးချိန်စစ်ဆေးခဲ့ရမှာတရားသူကြီးကအမှုတွေအာမခံမပေးဘဲပယ်ချလိုက်ပြီးရဲတပ်ဖွဲ့ကဖမ်းဆီးချုပ်နှောင်ပြီးမုံဟွာအချင်းထောင်ကိုပို့ဆင်မှာဥထင်လင်းဦးကအခုလိုပြောလိုက်တာဖြစ်ပါတယ
်ဘုကြီးရှင်းလင်းရန်လာရောက်ဖို့ဆိုပြီးဆင့်ခေါ်တာလေဝဒန်းစာမှာတမန်စာမှာအခုသူကြီးရှင်းလင်းမှုအတွက်တရားဥပဒေအရခုခံရှင်းလင်းမှုအတွက်ရောက်လာတဲ့လူကိုဒီရောက်တော့မှခင်ဗျာစီးဖမ်းတယ်ဆိုတော့ဗျာဒိန်ခေါ်ပြီးဖမ်းတယ်လည်းမလို့သူကြီးရှင်းလင်းရလာရောက်စီလို့ဒီဖြစ်လို့ဆိုပြီးတော့ခေါ်တယ်ဗျာ။ဟမ်။သူကြီးရှင်းလင်းဆိုလို့ရှိရင်ကျွန်တော်ကသူကြီးရှင်းလင်းဖို့ပဲတာဝန်ရှိတာ။ကျွန်တော်တရားခံတယောက်မှမဟုတ်ပဲ။ကျွန်တော်အပေါ်မှာထင်ရှားတဲ့ဆွဆွဲချက်ကိုမပြနိုင်မခြင်းကျွန်တော်ကအပြစ်မရှိဘူး
။အလုတ်စင်တဲ့အလုတ်သမားကြမှာခဏဖြစ်ပေါ်နေတဲ့လောက်ခလာစာတုံးမြင်ရေးအငင်းပွားမှုတွေပပျောက်ဖို့အနေဆုံးလာစာငွေတတ်မှတ်ပေးရေးနီးဥပဒေအမြန်ဆုံးအကောင့်ထဲပေါ်ဖို့ပြည်သူ့တော်ဥက္ကရာသူရဥရှိမန်းကတိုက်တွန်းလိုက်ပါတယ်။ရန်ကုန်လှိုင်းသာယာမြို့နယ်ကနောင်ခမ်းမမှာဒီဇင်ဘာ13ရက်နေ့ကကျင်းပတဲ့အလုတ်ရှင်အလုတ်သမားတွေ့ဆုံပွဲမှာဥရွှေမန်းကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒီဥရေရှိပြီလားလုံလုံလုံမရှိပြီလားစီမင်းဥရေရှိပြီလားမဟုတ်ကြော်ကြားရရှိပါမရှိဘူးဆိုရင်ခေါင်းထဲထုတ်ပြန်တဲ့ဥရေအလကားပဲနောက်ကနီးဥရေနဲ့ channel မထုတ်သေးဘူးဘာမှသက်မလဲနောက်ခေါင်းထဲကဒုက္ခလာစားအ ਨੇ ဆုံးတတ်မှတ်ဖို့ဥရေကပြီးပြီနီးဥရေနဲ့စီမင်းဥရေစီကားကိုလုံလုံမပေါ်တဲ့ဒီနေ့အဓိကပြဿနာဖြစ်နေတာဒီကိစ္စအဲဒီကိစ္စမှသိနေဒီအောက်ကျွန်တော်တို့ကလက်ရှိရှိလို့ပို့
လူခွေဆိုတာကိုခံစားဖို့ဆိုရင်လူခွေကိုနားလည်မှတောင်းဆိုတတ်မှခံစားနိုင်တဲ့အရာပါလို့မြန်မာနိုင်ငံလူခွေကော်မရှင်ဥက္ကဋ္ဌဦးဝင်းမရကပြောလိုက်ပါတယ်ဒီဇင်ဘာ10ရက်နေ့ကနေ13ရက်နေ့အထိရန်ကုန်ပြည်သူ့ဥယျာဉ်မှာကျင်းပတဲ့နိုင်ငံတကာလူခွေနေ့ဖွံ့ဖွဲအခမ်းအနားမှာမြန်မာနိုင်ငံလူခွေကော်မရှင်ဥက္ကဋ္ဌကအခုလိုပြောပြတာဖြစ်ပါတယ
်လူပင်ရခံစားရမယ်လို့သာပြောတယ်စားရေးတော့ရနေရေးထိုင်ရေးလူတယ်လို့သာပြောပြနေတယ်ဒီအခွင့်အရေးတွေကိုကျွန်တော်တို့ကမတောင်းဆိုတတ်လို့ရှိရင်တောင်းဆိုဖို့ဘူတုဒမရှိဘူးဆိုလို့ရှိရင်ဖြင့်ကျွန်တော်ဒီခွင့်ရေးတွေကိုခံစားနိုင်မှာမဟုတ်ပါဘူး။ဒါကြောင့်မို့လို့လူခွင့်ရေးကိုခံစားဖို့ဆိုတဲ့ကာမှာအရေးကြီးတာဆိုလို့ရှိရင်ပညာဘူတုဒရရှိဖို့ပဲကျွန်တော်တို့ဖြစ်ပါတယ်
။လူဘဝမှာတကယ်စူးစမ်းရင်တိုးတက်ရုံသာမကဘဲကိုယ်လည်းစိတ်ချမ်းသာရမယ်လို့အမေရိကန်ပြောင်စုနယူးယောက်မြို့မှာအခြေချနေထိုင်နေတဲ့စာရေးဆရာကဗျာဆရာမကြီးဒေါ်ဂျီအေးကပြောကြားလိုက်ပါတယ်။ဒီဇင်ဘာ10ရက်နေ့နေ့ကကြာရောက်တဲ့အသက်85နှစ်ပြည့်အချိန်မှာRFA ကဆက်သွယ်မေးမြန်းရမှာဒေါ်ဂျီအေးကလူငယ်တွေကိုကိုအားကိုကိုစူးစမ်းကြဖို့တိုက်တွန်းလိုက်တာဖြစ်ပါတယ
်စူးစမ်းနေတဲ့ တချိန်လုံးဟာတိုးတက်ရောမကောင်းလူလည်းစိတ်ချမ်းသာတယ်အဲ့တော့အချင်းချင်းညာဖြစ်မဲ့အစားအချင်းချင်းပြိုင်ဆိုင်မဲ့အစားချင်းချင်းအကျိုးမရှိဘဲနဲ့ဘလကားနေမဟုတ်တဲ့လူရနေနဲ့ထောက်ပံ့ကူညီနေရမယ်အစားကိုကိုကူကိုအားကိုးပြီးကိုကိုကူတိုးတက်ဖို့လူပဲလေလို့ဖို့အများကြီးလိုပါတယ်
အခုတော့မှမသားသားစကားများစီစဉ်ရလောက်ပါပဲခင်ဗျာ